ခုနှစ်ဩဂုတ်လကစတင်ခဲ့တဲ့တရုတ်ရဲ့မဲခေါင်ဒေသအွန်လိုင်းရာဇဝတ်ကိုင်ရှင်းလင်းရေးဟာအရှိန်ကောင်းနေဆဲဖြစ်ပြီးဒီထဲမှာရှမ်းပြည်နယ်မြောက်ပိုင်းကိုကန့်ကိုပိုင်အုတ်ချွခွင့်ရဒေသရဲ့ထိပ်ပိုင်းခေါင်းဆောင်တွေဟာအဓိကပြစ်မှတ်တွေဖြစ်နေပါတယ်။တရုတ်ဖူချင်းပြည်နယ်ချုံချင်းမြို့ကရဲဌာနတွေဟာကိုကန့်ဒေသရဲ့အဓိကခေါင်းဆောင်၁၀ယောက်ကိုတနင်္ဂနွေနေ့ညကစုငွေအမြောက်အများနဲ့ဖမ်းဝရန်ထုတ်ခဲ့တယ်လို့အနောက်နိုင်ငံကြီးတွေကလည်းအွန်လိုင်းရာဇဝတ်မှုပါဝင်ပတ်သက်သူတွေကိုအရေးယူတန်းခတ်မှုတွေလှုပ်လာပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုကိုငင်းချင်းအေးကပြောပြပေးပါမယ်ရှင
်။ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသကိုထိန်းချုပ်ခဲ့တဲ့အဓိကခေါင်းဆောင်ပိုင်း၁၀ယောက်ကိုအွန်လိုင်းရာဇဝတ်မှုတွေနဲ့ဆက်ဆက်တဲ့တရားခဏနေဖြစ်တရုတ်ရဲဌာနကဒီဇင်ဘာ၁၀ရက်ကဖမ်းဝရန်ထုတ်ခဲ့ပါတယ်။ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသရဲ့တရမွေစီးပွားရေးလုပ်ငန်းတွေတွင်းထွက်တယံဇာတကာစီနိုလောင်းစားနဲ့အိမ်ချမ်းမြေလုပ်ငန်းတွေကိုပယ်မိသားစုဝေမိသားစုဖြိုမိသားစုနဲ့နောက်ထပ်အငယ်ဆုံးဖြိုမိသားစုကထိတ်ချုပ်ထားတာပါဒီမိသားစု၄ခုဟာတရုတ်အစိုးရနှိမ်နင်းနေတဲ့အွန်လိုင်းရာဇဝတ်လုပ်ငန်းတွေကိုလောက်ကင်ဒေသမှာခြေကုပ်ယူပြီးထိတ်ချုပ်ခဲ့တာလို့တရုတ်သတင်းတွေကရေးသားကြပါတယ်ပယ်မိသားစုက၃ဦးဝေမိသားစုက၃ဦးပထမဖြိုမိသားစုက၃ဦးနဲ့ရှီလောက်ပါစုစုပေါင်း100ယောက်ကိုအမေရိကန်ဒေါ်လာ14000ကနေ9000နဲ့ညီမျှတဲ့စုငွေကိုထုတ်ခဲ့တာပါရှီလောက်ပါကတော့အွန်လိုင်းရာဇဝတ်လုပ်ငန်းတွေကိုအသက်ထမှန်ရွှေပြောင်းတည်ထောင်နေတယ်ဆိုတဲ့ဆွဆွချက်နဲ့ဖာရန်နဲ့ထည့်ခဲ့ပါတယ်စစ်ကောင်စီအာဏာသိမ်းတဲ့2021ခုနှစ်နောက်ပိုင်းမှာဘိန်းရောင်းဝယ်မှုတွေအွန်လိုင်းရာဇဝတ်မှုလုပ်ငန်းတွေဟာမြန်မာနိုင်ငံမြောက်ပိုင်းဒေသမှာခြေကုပ်ယူပြီးကြီးထွားလာပါတယ်တရုတ်နိုင်ငံသားတွေထဲထဲဝင်ပါဝင်နေတဲ့အွန်လိုင်းငွေလိမ်ခိုင်းတွေကိုရှင်းလင်းမှုဩဂတ်လကုန်ပိုင်းကစပြီးတရုတ်ကမြန်မာစစ်ကောင်စီနဲ့မြောက်ပိုင်းလက်နက်ကိုင်အဖွဲ့တချို့ကိုဖိအားပေးခဲ့တာပါလက်ရှိမှာတော့တရုတ်အနေနဲ့ဒီကိစ္စတွေမှာသူဖြစ်ချင်တဲ့အနေအထားတစ်ခုကိုရောက်ရှိနေပြီလို့ပြောလို့ရနိုင်ကြောင်းတရုတ်မြန်မာအရေးလေးလာသုံးသပ်သူဦးသားစိုးနိုင်ကပြောပါတယ
်စစ်ကောင်စီခန့်ထားတဲ့ကိုဗန်အုပ်ချုပ်ရေးကူဥက္ကဋ္ဌတွေကျူးကျော်တဲ့အခါကျတော့တရုတ်ကဖမ်းမရမယ်ဆိုတာဆိုင်လူကြီးဆိုင်ရာတော့တရုတ်ရဲ့လူမျိုးအစုကိုမိုင်းလာလို့ဆက်ဆက်ပတ်သက်နေတဲ့အခါကျတော့သူတို့ကရှောင်ခိုင်းတာပေါ့လေအဲ့လိုပါလေဇာနေလူတွေကတော့ကျုပ်ကြီးကိုအကုန်ပို့ပြီးတာလို့ပြောလို့ရှိရင်အဲ့ဒီကိစ္စကစကားစအိတ်ရဲမ်းမှုရဲ့ကိစ္စပဲစကားစလူတွေမရဘူးတောင်းလို့မရဘူးအဲစကားစသူ့နေထဲမှာရှိတဲ့လူတွေရှင်မရရတော့ဘူးအဲတော့စကားစလည်းလုတ်ကန်ပြီးတော့သူမူဆေကဒီစံပြန်ပို့ပြီးဒီဇာနေလူတွေနဲ့ပတ်သက်နေတယ်သုံးနောင်းတစ်ထောင်ကျော်ရှိတယ်ဆိုတော့လေဒါလည်းမငယ်ပါဘူးအဲလိုဆိုတော့ဒီလုပ်ငန်းနဲ့ပတ်သက်လို့တော့တရုတ်ရဲ့ဖိအားကိုရှစ်ကောင်စီလည်းလျော့တာပဲယူလူအစီလည်းလျော့တာအခုကိုကလည်းအဲ့ဒီတိုင်းအဲတော့အဲ့ဒီကိစ္စကြီးမှာတရုတ်ကသူလုပ်ချင်တော့ထိတိရပြီးတော့လွတ်လွတ်ရတဲ့အနေအထားကိုရောက်ရှိနေပါတယ
်လူကုန်ကူးမှုတွေအပါအဝင်အွန်လိုင်းရာဇဝတ်မှုတွေနဲ့ဆက်ဆက်ပြီးပယ်မိသားစုရဲ့အထူးယုံကြည်ရတဲ့ညီမိသားစုဝင်၄ယောက်ကိုလည်းတရုတ်ရဲတပ်ဖွဲ့ကပြီးခဲ့တဲ့နိုဝင်ဘာလတည်းလာတူဖမ်းမရန်ထုတ်ခဲ့ပါလေမြန်မာစစ်ကောင်စီကမြေမိသားစုဝင်၃ယောက်ကိုလွှဲပြောင်းပေးခဲ့ပြီးမိသားစုရဲ့အချီးကဲဖြစ်တဲ့မီရှောက်ချန်ကတော့ဖမ်းဆီးချိန်မှာကိုယ့်ကိုယ်ကိုအဆုံးစီရင်ခဲ့တယ်လို့မြန်မာဘက်ကသတင်းထုတ်ပြန်ခဲ့ပါလေရှမ်းမြောက်ပိုင်းကနေတခြားနေရာတွေကိုတိတ်ဆောင်သွားတဲ့တရုတ်အွန်လိုင်းရာဇဝတ်လုပ်ငန်းတွေလည်းအများပြားရှိပါလေဒီထဲမှာရှမ်းပြည်နယ်မြောက်ပိုင်းကတချ်လိမ့်မြို့လည်းပါပါလေတချ်လိမ့်ဘက်မှာတော့တရုတ်ရဲတွေကိုယ်တိုင်စတိုက်ဝင်ရောက်ဖမ်းဆီးနေတာတွေ့ရှိရကြောင်းဒေသခံတူက VOA ကိုပြောပါတယ်ဒါပေမဲ့လည်းတရုတ်နိုင်ငံသားတွေကတော့တချို့နေရာတွေမှာအသွားလာမပြတ်ရှိနေကြောင်းလည်းသူကပြောပါတယ
်တရုတ်ရဲတွေကဖမ်းနေဆိုတာဟုတ်တယ်မဟုတ်လားအရင်လာတော့နေရာတော့တရုတ်လာဖမ်းနေတာသူတွေအဲ့လိုဖမ်းတာတော့ကြားလို့တော့တရုတ်ကတရုတ် online game ပဲလိုက်ဖမ်းအောင်ရှာရမှုတွေတော့မလိုက်နေကြတော့တရုတ်ကိုလည်းအားသူမလာပြီးတော့ဖမ်းတာပါတယ်ပဲတရုတ်ကမပြတ်ပါဘူးဒီဟာတွေကိုအဲ့ဒါ
နိုင်ငံတချို့ကလည်းဒီ online ရာဇဝတ်နှိမ်နင်းမှာပူပေါင်းပါဝင်နေပါတယ်မြန်မာနိုင်ငံထဲမှာအခြေချတဲ့တရုတ် online တွေနဲ့ဆက်ဆက်တဲ့နေပေါ်အမျိုးသားတူနဲ့အမျိုးသမီးတူကိုဖမ်းဆီးမိခဲ့တယ်လို့နေပေါ်ရဲတပ်ဖွဲ့ကတနင်္လာနေ့ကပြောပါတယ် England, American နဲ့ Canada သုံးနိုင်ငံကလူကုန်ကူးမှု online လိမ်လည်မှုတွေနဲ့ဆက်ဆက်တဲ့အာရှနိုင်ငံသား၉ယောက်ကိုအရေးယူပိတ်ဆို့လိုက်တယ်လို့လည်းတောက်ကြနေ့ကထုတ်ပြန်ထားပါတယ်ဒီထဲမှာလာအိုရွှေတရိတ်ကအထူးစီးပွားရေးဆောင်မှာအွန်လိုင်းငွေလိမ်လုပ်ငန်းတွေလောင်းကစားရုံတွေလုပ်နေတဲ့တရုတ်နိုင်ငံသားရှောင်းဝေပါဝင်တယ်လို့သူနဲ့အကျိုးတူပူးပေါင်းနေသူတွေလည်းပါဝင်ပါတယ်။သူတို့ကိုအမေရိကန်ဗန်ဒါရေးဌာနက2018ခုနှစ်မှာငွေကြေးခွာချမှုနဲ့ပိတ်ဆို့အရေးယူခဲ့ပါတယ်။နောက်တစ်ယောက်ကတော့တရုတ်နိုင်ငံသားရှီဆန်ချန်ဖြစ်ပြီးသူကတော့မြန်မာတွေကအွန်လိုင်းလုပ်ငန်းတွေအတွက်လူရှာပေးတဲ့အလုပ်ကိုအဓိကလုပ်ကင်ခဲ့တာပါ။ သူကတော့လူကုံကုမှုနဲ့ဆက်ဆက်ပြီးရေးယူခဲ့တာဖြစ်ပါတယ်။ကျန်တဲ့သူတွေကတော့မြန်မာစစ်ကောင်စီလက်အောက်ခံကရင်နယ်ခြားဆောင် PGF တပ်ရဲ့ခေါင်းဆောင်စောချစ်သူနဲ့လက်အောက်ခံနှစ်ယောက်ဖြစ်ပါတယ်။သူတို့ကတော့ကရင်ပြည်နယ်ရွှေကုတ်ကိုမြို့သစ်စီမံကိန်းတွေကတရမဝင်စီးပွားရေးလုပ်ငန်းတွေနဲ့ဆက်ဆက်ပြီးရေးယူခဲ့တာပါ။ကမ္ဘာကုလသမဂ္ဂကတော့မြန်မာနိုင်ငံတွေကအွန်လိုင်းရာဇဝတ်လုပ်ငန်းတွေမှာအနည်းဆုံးလူပေါင်း300,000လောက်အထမစိတ်ခိုင်းခံနေရတယ်လို့မကြာသေးခင်ကထုတ်ပြန်ထားပါတယ်။ဒီအစိုးရကလည်းမကြာသေးခင်ကပဲအွန်လိုင်းရာဇဝတ်သား300,000ကျော်ကိုဖမ်းဆီးမိတယ်လို့ပြောပါတယ်။အွန်လိုင်းလုပ်ငန်းတွေနဲ့မြန်မာဒီမိုကရေစီရေးအတွက်တိုက်ပွဲဝင်သွားမယ်လို့ပြောထားတဲ့မြောက်ပိုင်းမဟာမိတ်သုံးဖွဲ့ဟာရှမ်းမြောက်မှာစစ်ပွဲတွေဆင်နွှဲနေစေဖြစ်ပါတယ်ညာ။